ဟုတ်ကဲ့ကိုကြီးပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့တုန်းကတော့ပြိုးကင်းအတွက်ဆိုပြီးတော့ရေတကြိမ်လွတ်ပြေးခဲ့တယ်လို့သိရပါတယ်။အခုလက်ရှိအချိန်နေမှာရောဘယ်လိုရှိပါလဲခင်ဗျ။နည်းနည်းလောက်ရှင်းပြပါလားခင်ဗျ။
ဟိုဘောဝင်ရေလွှဲနေရပါခင်ဗျ။မိုင်းနာဖုန်းဆယ်မြောင်းလို့ခေါ်တယ်။ဟိုတောင်ပေါ်မှာကျွန်တော်တို့ဟိုဘောခြိုက်တင်မြောင်းတွေကိုပိတ်ကန့်ပြီးရောရင်လောက်ထားတဲ့ဆယ်ကြီးပါခင်ဗျ။ဟုတ်ကဲ့အဲ့ဒီမိုင်းနာဖုန်းဆယ်မြောင်းမှာကိုဟာလေးသူစိုက်ပြိုးချိန်ကြမှာရေလုံးဝလွတ်မပေးဘူးခင်ဗျ။ဟိုပြိုးတောင်ရင်လုံးကတော့လွတ်ပေးတယ်။အဲ့ဒီချိန်မှာမပယ်ပြည့်တယ်ခင်ဗျ။မပယ်ပြည့်ပြီးတော့လယ်သမားတွေကိုပြိုးမထောင်လို့ရှိရင်တဲ့သူတို့ကလယ်အမျိုးလိုတိမ့်မယ်ဆိုလို့အဲ့လယ်သမားတွေကနေပြိုးထောင်ရတယ်။ကိုထောင်းပြီးလို့စိုက်မယ်တဲ့အချိန်လည်းကြာကြာတို့ကရေကိုစိုက်ပြိုးချိန်မှာရေလွတ်မပေးဘူးခင်ဗျာ
။ဘာဖြစ်လို့အခုလိုရေလွတ်မပေးတာလဲဆိုတဲ့အကြောင်းရင်းကောအကိုတို့သိရှိရပြီလားခင်ဗျာ
။ဒါတော့တို့ဘယ်လိုအကြောင်းရှိမလဲတော့မသိဘူးခင်ဗျာ။ကျွန်တော်တို့လည်းမြို့နယ်မှာကာယုံတွေကိုခဏခဏသွားတာပဲ။တို့လည်းလာကြည့်တယ်လွတ်ပေးမှာပဲလို့တော့ဗဇက်ကပြောတယ်။ဒါပေမဲ့ရေကတော့ဝူးချိန်ကြီးရောက်မလာသေးဘူးခင်ဗျာ
။ခုနမပဲစိုက်ခင်းနေရောဘယ်လိုဖြစ်လို့ပြတ်သွားတာလဲခင်ဗျာ
။အဲမပဲခင်းကတို့ကကျွန်တော်ကမနှုတ်ပါသေးဘူးလေ။ပဲမနှုတ်ခင်မှာတို့ကလူတွေပါတော့သူရေလွတ်လိုက်တော့အဲမက်ဘဲကနေရင်းနေတာပါခင်ဗျာအဲကျွန်တော်တို့ကဘာဆောင်းသိန်းနဲ့ဖြစ်လိုက်တာခင်ဗျာမိုးရွာရိတ်သိမ့်ပြီးရော
ရေမရလို့ပေါ့နော
်ဟုတ်ကဲ့
အခုစပားဆိုင်တဲ့ကိစ္စမှာအခက်အခဲဖြစ်နေတဲ့ရေဧကာပေါင်းဘယ်လောက်လောက်ရှိမလဲ
အဲဧကာ၄ကားတော့ရှိမှာခင်ဗျာ
အခုလို့ရေမရလို့အချိန်မီစပားမဆိုင်နိုင်ဘူးဆိုရင်အခုတို့မှာဘာတွေဆုံးရှုံးမှုတွေရှိနိုင်ပါလဲခင်ဗျာ
ဆုံးရှုံးမှုကတော့အများကြီးပါခင်ဗျာပြောမှဆိုရင်တော့စဘာထွက်နဲ့လိုက်ရမယ်ဆိုတော့နည်းပါဘူးခင်ဗျာအဲကျွန်တော်တို့လောဝကားကြီးကုန်ဆုံးတာပေါ့ခင်ဗျာအချိန်ရံပြုံးခဲထောင်တော့လည်းပဲအဲပဲပဲပဲလည်းပြက်သွားတယ်ပေါ့နောက်တစ်ခုကလည်းပဲမျိုးစဘာတွေပါလည်းပဲသူတို့ထုတ်မပေးတဲ့အတွက်ကျွန်တော်တို့ကလယ်သမားတွေကနေပြီးတော့ဘေးမှာဝယ်ပြီးတော့လောဝတော့ရင်မျိုးစဘာတွေပါလည်းဆုံးရှုံးပါတယ်ခင်ဗျာ
အဲ့ဒီတော့ဟိုပဲတွေဆုံးတော့ကလည်းပဲတွေဘယ်လောက်လောက်ရှိလဲပဲဆုံးတာ
အဲပဲကတော့သူရေသွားရလမ်းတခြားပဲပြက်သွားဆိုတော့15ငါက15ရီကာလတော့ရှိမှာခင်ဗျာကျွန်တော်တို့ရနာဥပ္ပုသူရလည်းပါတယ်ခင်ဗျာ
ဒီအရင်နှစ်တွေတုန်းကရောຫນွေစပါးစိုက်ပြိုးဖို့အချိန်မီရေလွတ်ပြေးတာရှိပါလားခင်ဗျအ
ရင်နှစ်တွေကြတော့လည်းပဲရေအလွတ်လုံးပြီးရွာရေရေနှစ်တဲ့အကိန့်ကြီးစိုက်ခဲ့ရပါတယ်ခင်ဗျစပါးတချို့စပါးကနေကြတော့လည်းပဲရေလုံးလုံးမပေါ်တော့သေးသွားတဲ့အကွက်တွေလည်းရှိပါတယ်ရွာရေဆိုလို့ရှိရင်ရွာတိုင်းမှာနှစ်သွားတာဆိုတော့ကျွန်တော်တို့56 9လောက်ဒီနှစ်သွားတယ်ခင်ဗျရွာထဲမှာ
ဟောအိမ်နဲ့ရွာတဲ့အထိရေတွေဝင်လာတာပေါ့
ဟုတ်ကဲ့ရွာတဲ့ရေဝင်လာတာ
ဟောအဲ့ဒါຫນွေရာသီးမှလား
ဟုတ်ကဲ့ຫນွေရာသီးကိုစံရရေရွာကိုဖြတ်ပြီးရောင်ပိတ်ပြီးရောင်ဖောက်ထားတာဆိုတော့ရင်အဲ့ဒါမှာရွာရဲ့ရေဘိုးရေချံတွေကနေပြီးရောင်ရွာကိုနှစ်တာခင်ဗျ
အကိုတို့အနေနဲ့ပေါ့လေဒီဆယ်ရေတွေဘာတွေကိုစနစ်တကျရမယ်ဆိုရင်တော့စိုက်လို့ပြောလို့အခြေအနေဘယ်လိုရှိနိုင်ပါလဲခင်ဗျအ
ဲကျွန်တော်တို့စနစ်တကျနဲ့ဟိုဟာသူတို့ဆယ်မြောင်းဘက်ကရောရေထဲပန်ပန်ချပေးမယ်ဆိုရင်တော့ကျွန်တော်တို့အတွက်ကတော့မဆိုးပါဘူးခင်ဗျကျွန်တော်နေရာတွေက3သီးသားနယ်မြေတွေပါပဲစိုက်ပြီးလို့ရှိရင်ຫນွေစပါးဆိုင်ရတာမျိုးပါအဲသူတို့အဲ့လိုရေကိုအချိန်မီခါမီလွတ်မပေးတဲ့အတွက်ကိုလယ်သမားတွေမှာအဲ့ဒုက္ခရောက်ရပါတယ်ခင်ဗျတော်တော်လေးဟုတ်ပဲလေ